ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာစစ်တပ်တို့ကြားအပြစ်ခတ်ရစဲရေးပြပြပြီးတိုက်ပွဲတွေပြန်ဖြစ်ခဲ့တာဟာ၃နှစ်ပြည့်တဲ့အချိန်မှာစစ်ပွဲတွေရဲ့အန္တရာယ်တွေကထွက်ပြေးတိမ်းရှောင်နေရသူပေါင်း၃သိန်းကျော်ထိရှိသွားပါပြီ။ဒုက္ခသည်အများစုဟာနေထိုင်ရေးအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ကလေးတွေပညာရေးအတွက်လည်းပူပန်နေကြရပါတယ်။နေရက်မပြန်နိုင်သေးတဲ့ကချင်ဒုက္ခသည်တွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိရေးကိုအထူးလိုလားနေကြတာပါ။တကြော့ပြန်လည်ဖြစ်ပွားတဲ့ကချင်စစ်ပွဲ၃နှစ်ပြည့်ချိန်မှာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲနဲ့လိုလားချက်တွေကိုတော့ VOA သတင်းတောက်ကိုမိုးစောကစူးစီးပြောပြမှာပါရှင်။
ဟုတ်ကဲ့1994ခုနှစ်ကနေ19နှစ်တိုင်အပြစ်ခတ်ရက်စဲခဲ့ကြတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာတပ်မတော်အကြမ်းမှာ2021ခုနှစ်ဇွန်လ9ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဟာအခုဆိုရင်3နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။3နှစ်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒုက္ခသည်တသိန်းခွဲလောက်ဟာကချင်ပြည်နယ်ကမြစ်ကြီးနားဗမော်ဝိုင်းမော်မန်စီစတဲ့မြို့တွေအပြင် KIA ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ကစစ်ရှောင်စခန်းတွေမှာထွက်ပြေးခိုးလုံနေကြရတယ်လို့အခက်အခဲမျိုးစုံနဲ့လည်းရင်ဆိုင်ကြုံတွေ့နေရပါတယ်။မြစ်ကြီးနားမြို့ဂျမိုင်းကောင်စစ်ရှောင်စခန်းမှာခိုးလုံနေသူတွေလက်တလောကြုံတွေ့နေရတဲ့အခက်အခဲကိုတော့စခန်းကိုကြီးကြပ်ဆောင်ရွက်ပေးနေသူဦးအောင်မြတ်ကအခုလိုပြောပါတယ်။
အခုကကျောင်းသူကျောင်းသားတွေတောင်းတတဲ့အချိန်ဖြစ်နေတဲ့အတွက်ဒီကျောင်းသူကျောင်းသားတွေစာရေးကိရိယာတွေအားလုံးအဲ့ဒါအဓိကအမိဘတွေကပူပြင်းနေကြတယ်။ကျောင်းသုံးကိရိယာပစ္စည်းတွေကမိနစ်ကလေးအားနဲ့ထောက်ပံ့တာတော့မရှိတော့ဘူး။စစ်တပ်တွေနောက်ဆုတ်တာမျိုးစစ်တပ်တွေလျှော့လာတာမျိုးအဲ့လိုမျိုးမရှိကြဘူးပေါ့။စစ်မျက်နှာဆောင်မှာစတဲ့သူတွေဆိုတော့ပြန်ဖို့တော့မဖြစ်နိုင်သေးဘူးအဲ့လိုမျိုးဖြစ်နေ။
ဂျမိုင်းကောင်စခန်းမှာဆစ်ဆောင်ဒုက္ခတဲ့တထောင်နီးပါးရှိပြီးသူတို့အတွက်ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အဖွဲ့ကရိက္ခာထောက်ပံ့ထားပါတယ်။ဒီစခန်းကိုတော့2011ခုနှစ်ဇူလိုင်လကစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေသကပါကထောင်စခန်းကဆစ်ဆောင်ဒုက္ခတဲ့တူကတော့စခန်းမှာအခက်အခဲတွေရှိပေမဲ့ငင်းချမ်းရေးရရှိဖို့ကသာလိုလားကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့အခြေအနေကြောင့်အခုလိုဆက်အင်ဂျင်ရှင်နေစီတွေကမရှိဘူးအခုလိုဆက်ကျွန်တော်တို့ဖြစ်ချင်တာလူချင်းတွေကညီချမ်းဖို့ဒီစတက်ကိုညီချမ်းဖို့နော်အားဒီပဲလူလာနေ
တရုတ်မြန်မာနယ်စပ်ဒေသကစခန်း6ခုကိုကုညီထောက်ပံ့ပေးနေတဲ့ဝမ်ပေါင်နှိမ်ထွေးအဖွဲ့ကဒေါ်မေရီတွမ်ကတော့စခန်းတွေမှာအဓိကလိုအပ်နေတာတွေကိုအခုလိုပြောပါတယ
်ခုမိုးသေးရောက်လာပြီပေါ့နော်အဓိကကတော့ဒီနမင်းပါကနေဝမ်ပေါင်2013မှာကျန်းလာတဲ့ဒုက္ခတွေကအခုချိန်ဆက်ကြည့်တို့ကဒီ DNA ဆရာကပေးတဲ့ဒိုင်းမီရက်တင်တဲ့ထဲမှာပဲနေရတော့ပေါ့နော်အဲ့တော့အခုမမေ့တနေ့ရံစဘောကရွာရဲဒီစဲတနေ့လုံးရွာရဲအဲ့လိုမျိုးဆိုတော့ဒီကြံ့တဲ့အချက်ကတော့အခက်အခဲနေရအခုနေတိုင်းခံချင်းပေါ့နောက်ပြီးမှဒီတောင်းနေပေါ့တောင်းနေတော့ဒီစုကလေးတွေအတွက်ရောအတောင်းခေါင်းကပြန်ပြီးချစ်ချင်းသိမ့်သိမ့်ဖို့ဆိုတာဆက်အဲ့ဒီပြန်ဆောင်ရမယ့်အနေအထားမျိုးဖြစ်သွားတယ်ကားတော့နေပတ်သက်ပြီးမှာနည်းနည်းလေးဆက်ချက်ရှိရည်ရန်ခမိုင်က၄ငန်းထောက်လာမှတခါရောက်တယ်။နော်အဲဆိုရင်ပုံထောက်ပံ့အနေနဲ့ကနောက်နလားအစမီးလားအတွက်ပဲရှိတော့ရဲ့နောက်တစ်နှစ်စာအတွက်ပဲချက်မှာ guarantee အဲ့လိုမရှိသေးတဲ့အဖြစ်ကျဲလို့ကျွန်တော်ရှိတယ
်။တခြားလိုအပ်တာကတော့ကျမရေးကူညီဆောင်ရှောက်မှုနဲ့တက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအတွက်အာဟာရဖြည့်ဆည်းပေးဖို့တွေဖြစ်တယ်လို့ဆက်ပြောပါတယ်။ဒုက္ခသည်တွေအိမ်ပြန်ဖို့အတွက်ကတော့ KIA နဲ့အစိုးရအကြလက်ရှိဆွေးနွေးနေတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေအပေါ်မှာမူတည်နေတယ်လို့ဒေါ်မေရီတွမ်မသုံးသပ်ပါတယ
်။အခုဒီဒုက္ခသည်ဆမ်းမှာရှိနေတယ်ကသူတို့ရဲ့နေရာကိုပြန်ဖို့ဆိုတာကသူဆွေးနွေးနေတဲ့ငင်းချမ်းရေးဆွေးနွေးမှုဖြစ်နေတာမှာပဲအများကြီးမူတည်ရဲ့တကယ်လို့သူတို့အတွက်စိတ်ချအမုံဆုံးရတဲ့အနေထားလောက်ပြီးတဲ့အခါမှာမှဒါကျွန်တော်တို့ရဲ့ဟုတ်ကြံခံကိုအချိန်ချင်းနဲ့ပေါ့ဒီလိုကြပါတော့ကြံဖို့ဆိုတာအားကနေတော့အစီအရမဲ့ဒီဖိုင်ဒါအဖက်ကိုတရားပြရမယ်ဒီလိုကိုအင်းချမ်းမလျဒီ guarantee တော့ဖြစ်ခဲ့တဲ့အချိန်ဖြစ်တဲ့မှာတို့ကြံဖို့ရတော့ဖြစ်လာမှာပဲပေါ့နော
်အဓိကကတော့သူတို့ရွာတွေမှာစစ်တပ်ကလာရောက်တက်ဆွဲနေတာနဲ့မြေမြုံမိုင်းဘုံတွေမရှင်းလင်းနိုင်သေးတာကြောင့်လဲပြန်ဖို့အတွက်အခက်အခဲရှိနေတယ်လို့ဆက်ပြောပါတယ်မြမပြည်ရင်းကငင်းချမ်းရေးလှုပ်ရှားသူတွေကတော့စစ်ပွဲရက်ဆိုင်ရေးအတွက်ဟော်ပြောပွဲစူတောင်းပွဲနဲ့ကြပြရစ်ဆိုပွဲစတာတွေကိုရန်ကုန်မန်းလေးမြကြီးနားမြို့တွေမှာကျင်းပနေတယ်လို့စစ်ရှောင်ဒုက္ခသည်စခန်းအသီးသီးမှလည်းဒီကနေ့မနေ့ကစူတောင်းပွဲတွေကျင်းပခဲ့ပါတယ်။ကချင်ပြည်နယ်မှာပြန်လည်ဖြစ်ပွားခဲ့တဲ့စစ်ပွဲ၃နှစ်မြောက်နေ့မှာနိုင်ငံတကာမှာရှိတဲ့မြမအရေးလှုပ်ရှားမှုအဖွဲ့55ပွဲကလည်းအ мян ဆုံးအပြည့်အခက်ရက်ဆဲဖို့တောင်းဆိုထားတယ်လို့စီရှောင်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီတွေအများဆုံးပေးအပ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကတော့စစ်ပွဲပြန်လည်စတင်ခဲ့တဲ့2012ခုနှစ်ကစပြီးမြန်မာအစိုးရစစ်တပ်ဘက်ကလူခွင့်ရေးချိုးဖောက်တာတွေအပါအဝင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့မှတ်တမ်းတွေကိုရရှိခဲ့ကြောင်းနဲ့ဒီအတွက်မြန်မာအစိုးရစစ်တပ်အနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့နဲ့ကာကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။